NCA အပြစ်ရလက်မှတ်မရေးထိုးနိုင်သေးတဲ့တောင်းပလောင်တပ်ဖွဲ့ TNL နဲ့မြန်မာစစ်တပ်တို့ဟာရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းရက်စက်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပါတယ်။နှစ်ဖက်တက်ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခအတွင်းရရွာကနေတင်းရှောင်လာခဲ့တဲ့စစ်ဆောင်ရွာသား900ကျော်ဟာလည်းနမတူမြို့အတွင်းမှာတောင်းတင်နေစေဖြစ်ပြီးယနေ့တိုင်နေရပြန်နိုင်ခြင်းမရှိသေးပါဘူး။ဒီအကြောင်းပြည်စုံကိုတော့ VOA ထိုင်းခြေဆိုင်တည်နှောက်နိုင်ကွန်းအိမ်ကတည်င်းပြပို့ထားပါရဲ့ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းနမတူမြို့နယ်ဟိုနားကျေးရွာနီးမှာမြန်မာသံတမန်နဲ့သံပလောင်သက်ဖွဲ့ DNL တို့ကြားမနေ့ကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ DNL ပြန်ကြားရေးရာရှိပုံမှုသားအကျော်ကပြောပါရဲ
။မနေ့ကတော့တိုက်ပွဲကနမတူမြို့နယ်ဟိုနားကျေးရွာနီးမှာဖြစ်တဲ့တိုက်ပွဲကဆနေပိုင်းတစ်ကြိမ်ဒီနေ့လည်းပိုင်းကြတော့တစ်ကြိမ်ပြန်ဖြစ်လာ။တိုက်ပွဲကပြခဲ့မှုရောကျွန်တော်ပြောမှရှိမြန်မာသံတမန်လည်းမတီးရသေးဘူး။ဒီမြန်မာသံတမန်ကကျွန်တော်ရှိတဲ့ဗက်ချန်ကိုတက်လာတော့ဒီနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားတယ်။နောက်ဆက်တိုက်ချင်ရတော့အဲလိုအရမ်းမရှိသေးတဲ့တိုက်ပွဲဆက်ဖြစ်လာနိုင်တဲ့အနေထား
တလနီဘာစိုက်ပွဲရတရန်ကနေစက်တင်ဘာလ17ရက်နေ့ကစပြီးဒီကနေ့ထိနှစ်ဖက်ကြားစိုက်ပွဲ17ကြိမ်ဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်ဒီလိုရက်ဆက်စိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့မြန်မာသံတမန်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူးမြန်မာသံတမန်နဲ့တန်းပလောင်တပ်ဖွဲ့ DNL တို့ကြားဒီလိုဖြစ်ပွားတဲ့စိုက်ပွဲကြောင့်ဒေသခံတွေကြေးရွာကနေထွက်ပြေးသိမ်းရှောင်နေရမှုတွေထိခိုက်မှုတွေရှိနေခဲ့တာပါလက်ရှိနမ်မတူမြို့တွင်စခန်း3ခုမှာစစ်ဘေးရှောင်900ကျော်တောင်းတင်နေစေလို့စစ်ရှောင်စခန်းအကူအညီပေးရေးဒုဥက္ကဋ္ဌဦးဆိုင်ဗတ်ညာကပြောပါရယ်
။မန်တုံမြို့နယ်အတွင်းမှာရှိတဲ့လက်ချွေအုပ်စုတို့၊နမ်ဟိုင်းအုပ်စုတို့၊နောင်ဆန်းအုပ်စု၊မန်ပတ်အုပ်စုဆိုပြီးတော့အဲဒီအုပ်စုကရွာပေါင်း76ရွာအင်းလုံးစုက120စုလူရေ963ခုအဲရှိသေးတယ်ဆိုတော့ဒီရယ်နဲ့ဟိုကျွန်တော်တက်မလို့ပဲတင်နေတာအဲဒီကြောက်သူတို့တင်းရှောင်လာကြတာပေါ့နော်သူတို့လည်းအဲ့ဒါကိုစိုးရင်လာနေသူတို့မပြန်ရဲကြတာပေါ့နော်
ဒီစစ်ဆောင်တွေဟာမနေ့ကမြန်မာသံတမန်နဲ့တမ်းမလောင်သက်ဖွဲ့တို့တိုက်ပွဲတွင်နေရက်ကနေတင်းရှောင်လာကြသူတွေဖြစ်ပြီးဒီကနေ့အထိနေရက်ရင်းကုန်မပြန်နိုင်သေးပါဘူးဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွင်ဒေသခံရွာသားတွေရက်ရွာကနေတင်းရှောင်နေရမှုအပြင်ထိခိုက်မှုတွေလည်းရှိနေပါတယ်ပြီးခဲ့တဲ့ဩဂုတ်လ23ရက်နေ့မှာနန်းခမ်းမြို့နယ်ကောင်းဝိုင်းကျေးရွာဘက်မှာမြန်မာသံတမန်နဲ့တမ်းမလောင်သက်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့စဉ်တွင်သံတမန်ဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်မှုကြောင့်ရွာသား၄ဦးလက်နက်ကြီးထိမှန်ခဲ့သလိုလူနေအိမ်ခြေ15အိမ်လောက်ပျက်စီးမှုဖြစ်ပွားခဲ့ပါတယ်ရှမ်းပြည်နယ်အတွင်းမှာမြန်မာသံတမန်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တို့ကြားစစ်ရေးသိမ်းမှမှုတွေရှိနေသေးတယ်လို့စစ်ရေးပဋိပက္ခအတွင်းလူခုရေးချိုးဖောက်မှုခံရရစေဖြစ်စဉ်တွေလည်းရှိနေစေဖြစ်ပါတယ်။2019ခုနှစ်ဇူလိုင်လကနေစက်တင်ဘာလအတွင်းသံတမန်ကလည်းရှမ်းပြည်နယ်တောင်ပိုင်းခုဘုံမြို့နယ်ဒေသမှာကျူးလွန်ခဲ့တဲ့လူခုရေးချိုးဖောက်မှုဖြစ်စဉ်နဲ့ပတ်သက်လို့ရှမ်းလူခုရေးမှန်တိုင်ဖွဲ့ပြောရေးဆိုခွင့်ရှိသူစိုင်းကွန်လျောင်းကခုလိုပြောပါတယ်။
ဒီလိုင်းလာနေစတဲ့မာလာတိဒီကုညေချိုးတော့ခါတယ်ဒီပေါင်းနေတဲ့တနေ့ရောက်ရှိအေးနေတဲ့နေ့ရောက်တဲ့မှာတရားဟောတဲ့ခါတယ်မခေပေါင်းလာမှာအဲဒီချိုးဝါဘာအဲဒီကြောင့်ကျွန်တော်ဒီပြည်ချက်ချက်ကအထောက်ရပါ
လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတမ်းမလောင်သက်ဖွဲ့မြောက်ပိုင်းရှမ်းပြည်သက်မတော် SSPB SSA တောင်ပိုင်းရှမ်းပြည်သက်မတော် RCSS SSA ကချင်လွတ်လပ်ရေးဖွဲ့ KIU တို့အခြေပြုလှုပ်ရှားနေကြပါတယ်အဲ့ဒီအထက်မှာတမ်းမလောင်သက်ဖွဲ့နဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့ဟာမြန်မာသက်မတော်နဲ့စစ်ရေးသိမ်းမှနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ